ယေရှုဖခင်ကငါသည်အသက်မုန့်ဖြစ်၏လို့မိန့်တော်မူပါれအဲ့ဒါလိုမိန့်တော်မူခြင်းအဖြစ်ယေရှုဖခင်ဘာကိုဆိုလိုတယ်လဲဆိုတဲ့အကြောင်းကိုကျွန်တော်ဝင်ငှသွားမှာဖြစ်ပါれယောဟန်အခန်း6အငယ်35နောက်အငယ်48ကနေ51အထိကိုဖတ်ပြပါမယ်ယောဟန်အခန်း6အငယ်35အငယ်48ကနေ51အထိယေရှုကလည်းငါသည်အသက်မုန့်ဖြစ်၏ငါထံသို့လာသောသူသည်နောက်တဖန်အစာအမှုမခံရငါကိုယုံကြည်သောသူသည်နောက်တဖန်ရေငတ်မခံရငါအမှန်အကန်ဆိုသည်ကားငါကိုယုံကြည်သောသူသည်ထာဝရအသက်ကိုရ၏ငါသည်အသက်မုန့်ဖြစ်၏သင်တို့ဘိုးဘေးများသည်တော၌မာနတ်ကိုစားလျက်သေရကြ၏ကောင်းကင်မှဆင်းသက်သောမုန့်ကိုစားသောသူသည်သေခြင်းနှင့်ကျင်းလွတ်၏ငါသည်ကောင်းကင်မှဆင်းသက်သောအသက်မုန့်ဖြစ်၏ဤမုန့်ကိုစားသောသူမည်သည်ကားအစင်မပြတ်အသက်ရှင်လိမ့်မည်ငါပေးသောမုန့်ကလောကီသားတို့၏အသက်အဖို့အလိုငါစွန့်သောငါ၏အသားပေသည်ဟုမိန့်တော်မူ၏လို့မြင်တွေ့ရပါတယ်ယေရှုဖခင်ကမိမိဟာအသက်မုန့်ဖြစ်တဲ့အကြောင်းနောက်တော်လိုက်တဲ့သူတို့ကိုမပြောပြခင်မှာဖခင်သခင်သာတတ်နိုင်တော်မူတဲ့အံ့ဘွယ်အမှုကိုပြုတော်မူခဲ့တဲ့အကြောင်းယောဟန်ခရစ်ဝင်ကျမ်းအခန်း6အငယ်5ကနေ73မှာတွေ့ရပါတယ်။မုန့်ငါးလုံးငါးနှကောင်ကိုပွားစေပြီးတော့မိမိရဲ့တရားနာပရိသတ်လူပေါင်း 9,000 တို့ကိုဝါလင်စွာကျွေးမွေးတဲ့အကြောင်းကိုတွေ့ရပါတယ်။အကျံအကျွင်းဖြစ်တဲ့အစာကိုတပည့်တော်တို့ကိုကောက်သိမ်းခိုင်းရမှာ 12,000 အပြည့်ရတဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်။နောက်တနေ့မှာတော့နောက်တော်လိုက်တဲ့သူတို့ကိုဝိညာဉ်အစာပေးကမ်းခဲ့ပါတယ်။ယေရှုပေးကမ်းတော်မူသောအသက်မုန့်ဟာဘလို့အသက်မုန့်မျိုးလဲဘသူတွေအတွက်လဲစားသုံးသောသူတို့အတွက်အာမခံချက်ကဘာလဲဘလို့လက်ခံရမှာလဲဆိုတဲ့အချက်လေးတွေကိုဝင်ငှသွားမှာဖြစ်ပါတယ်ယေရှုပေးကမ်းတော်မူသောအသက်မုန့်ဟာဘလို့မုန့်မျိုးလဲယေရှုပေးကမ်းတော်မူသောအသက်မုန့်ဟာဒီလောကမှာရှိတဲ့ဘာသာတရားမဟုတ်ဘူးခရိယံဂိုင်းကနတွေလည်းမဟုတ်ဘူးပုပ်ကိုတပါဖြစ်ပါတယ်အဲ့ဒီပုဂ္ဂိုလ်ကတော့ယေရှုဖြစ်တဲ့အကြောင်းယောဟန်အခန်း6အငယ်35မှာယေရှုကိုယ်တော်တိုင်အခုလိုမိန့်တော်မူပါတယ်ယေရှုကလည်းငါသည်အသက်မုန့်ဖြစ်၏ငါထံသို့လာသောသူသည်နောက်တဖန်အစာအမှုမခံရငါကိုယုံကြည်သောသူသည်နောက်တဖန်ရေငတ်မခံရလို့အတိအလင်းမိန့်တော်မူပါတယ်ယေရှုကအခုလိုမိန့်တော်မူခြင်းအပြင်ကျွန်တော်တို့ကိုဘာပြောပြနေသလဲဆိုရင်လူတို့ရဲ့နှလုံးသားစာငတ်မှုကိုပြေစေနိုင်တဲ့နောင်တမလွန်ဘဝအတွက်သေချာစိတ်ချမှုကိုပေးနိုင်တာကဒီလောကမှာရှိတဲ့ဘာသာတရားမဟုတ်ဘူးခရိယံဂိုင်းကနာတွေလည်းမဟုတ်ဘူးအသက်မုန့်ကြီးဟူသောယေရှုတပါးဒီတာဖြစ်တော်မူတဲ့အကြောင်းမိန့်တော်မူခြင်းဖြစ်ပါတယ်အဲ့ဒီအသက်မုန့်ဘယ်ကလာသလဲဒီမိကွန်းရဲ့အဖြေကိုတမန်ကျမ်းစာမှာပဲတွေ့ရပါတယ်ယေရှုကငါသည်ကောင်းကင်မှဆင်းသက်သောအသက်မုန့်ဖြစ်၏လို့ယောဟန်အခန်း6အငယ်51မှာမိန့်တော်မူပါれယေရှုဟာလောကီလူသားတို့ကိုအသက်မုန့်ပေးဖို့ကောင်းကင်ကနေဆင်းသက်လာပြီးဒီလောကမှာလူသားတိအဖြစ်ကိုခံယူဖွားသန့်စင်တော်မူခဲ့ပါれအဲ့ဒီအရာကကျွန်တော်တို့ကိုဘာအသည့်ပေးပြန်တယ်လဲဆိုရင်လူအသွေးအသားအဖြစ်ဒီလောကမှာမွေးဖွားလာသမျှသောဘယ်လူသားကမှလူတို့ရဲ့နှလုံးသားစာငတ်မှုကိုမပြေစေနိုင်တဲ့အပြင်လူတို့ရဲ့နောင်ဘဝအာမခံချက်ကိုလည်းမပေးနိုင်ပါဘူး။ကောင်းကင်မှဆင်းသက်တော်မူသောအသက်မုန့်ကြီးဟူသောယေရှုတပါးဒီသာပေးနိုင်တော်မူပါရဲ့။ကောင်းကင်မှဆင်းသက်သောအသက်မုန့်ဟာဘယ်သူတွေအတွက်လဲ။လောကီလူသားတိုင်းအတွက်ဖြစ်တဲ့အကြောင်းတမန်ကျမ်းစာမှာဖယားသခင်အခုလိုအတိအလင်းမိန့်တော်မူပါရဲ့။ဖယားသခင်ဤမုန့်မူကားကောင်းကင်မှဆင်းသက်၍လောကီလူသားတို့အားအသက်ကိုပေးသောမုန့်ပေသည်လို့ယောဟန်အခန်း6အငယ်33မှာမြင်တွေ့ရပါတယ်။ကောင်းကင်မှဆင်းသက်သောအသက်မုန့်ဟာလောကီလူသားအားလုံးအတွက်ဖြစ်တဲ့အကြောင်းဖခင်သခင်မိန့်တော်မူသောကြောင့်သင်အတွက်လည်းဖြစ်ပါれမိတ်ဆွေ။ဖခင်သခင်ဟာမုသာကိုမတုံးသောကြောင့်ဖခင်သခင်မိန့်တော်မူချက်ကိုမိတ်ဆွေအကျွမ်းမဲ့ယုံကြည်စိတ်ချနိုင်ပါれ။ကောင်းကင်မှဆင်းသက်သောအသက်မုန့်ရဲ့အာမခံချက်ကဘာလဲလူတို့ရဲ့နှလုံးသားစာငတ်မှုကိုပြေစေဖို့အာမခံတယ် ဒီလောကရဲ့စီးစိမ်တွေကလူတို့ရဲ့နှလုံးသားစာငတ်မှုကိုမပြည့်စေနိုင်ပါဘူးလူတဦးတယောက်ဟာဘလောက်ပဲချမ်းသာချမ်းသာဘလောက်ပဲနာမည်ကြီးနေပါစေဘလောက်ပဲအာဏာရှိရှိဒီလောကမှာသူလူချင်းနဲ့အရာမှန်သမျှတို့ကိုရနိုင်သည့်တိုင်အောင်အဲဒီလူရဲ့အတွင်းနှလုံးသားမှာတော့တခုခုကိုစာငတ်မြဲစာငတ်နေပါတယ်စုံစမ်းနှောက်ချက်ချင်းဝန်းနေခြင်းတွေနဲ့ကင်းလွတ်မယ်လို့မဆိုလိုပါဘူးဘလို့အခြေအနေမျိုးမှမဆိုအဲဒီအသက်မုံကကျေနပ်နှစ်သိမ့်မှုပေးနေခြင်းကိုဆိုလိုပါတယ်ယေရှုပေးကမ်းသောအသက်မုံကထာဝရအသက်ကိုအာမခံတယ်ယေရှုကငါအမှန်အကန်ဆိုသည်ကငါကိုယုံကြည်သောသူသည်ထာဝရအသက်ကိုရ၏လို့မိန့်တော်မူပါတယ်ထာဝရအသက်ဆိုတာနောင်ဘဝမှာမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့ဘုရားသခင်ကြိမ်ဝတ်တော်မူရာကောင်းကင်နိုင်ငံတော်မှာထာဝရအသက်ရှင်နေထိုင်ရသောအခွင့်ဖြစ်ပါတယ်ယေရှုကငါအမှန်ဆိုသည်ကလို့မိန့်တော်မူရာမှာသေချာတိကျသောအာမခံချက်ကိုပြောကြားတော်မူခြင်းဖြစ်ပါတယ်ရကောင်ရလိုက်မယ်ရနိုင်ပါလိုက်မယ်ဆိုတော့မသေးချာမရေရာတဲ့အရာကိုမိန့်တော်မူခြင်းမဟုတ်ပါဘူးသေချာတိကျမှန်ကန်သောအရာကိုအာမခံပြောကြားတော်မူခြင်းဖြစ်ပါတယ်သေချာတိကျမှန်ကန်ကြောင်းပေါ်လွင်စေဖို့ရန်အတွက်ရဤဆိုတော့စကားအသုံးအနှုန်းကိုလည်းသုံးထားပါတယ်ယခုလက်ရှိကျွန်တော်တို့ရရှိပိုင်ဆိုင်တဲ့အရာကိုယေရှုပြောပြတော်မူခြင်းဖြစ်ပါတယ်ဒီလောကမှာရှိတဲ့ဘာသာတရားတွေကလူတို့ရဲ့ယခုဘဝနောင်ဘဝအာမခံချက်ကိုမပေးနိုင်ပါဘူးယေရှုတပါးတည်းသာပေးနိုင်တော်မူပါတယ်ဒါကြောင့်ယေရှုကငါသည်ကောင်းကင်မှဆင်းသက်သောအသက်မုံဖြစ်၏လို့မိန့်တော်မူခြင်းဖြစ်ပါတယ်အသက်မုံကိုလူတိုင်းအတွက်ယေရှုအစဉ်သင့်ပြင်ထားပေးပါပြီယေရှုကယောဟန်အခန်း6အငယ်51မှာငါပေးသောမုံကလောကီလူသားတို့၏အသက်အဖို့အလို့ငါစွန့်သောငါ၏အသားပေတည်းဟုမိန့်တော်မူ၏လို့တွေ့ရပါတယ်။လောကီလူသားတို့ကိုယေရှုပေးကမ်းတော်မူသောအသက်မုံမှာလောကီလူသားတို့ရဲ့အပြစ်ကြောင့်လောကီလူသားတို့ရဲ့ကိုယ်စားလဝါကတိုင်မှာအသေခံတော်မူခြင်းကိုယေရှုပြောကြားတော်မူခြင်းဖြစ်ပါတယ်။ယေရှုဟာလောကီလူသားတို့ကိုအပြစ်ဒဏ်ငရဲမိအိုင်ကနေရွေးနှောက်ကယ်တင်ဖို့ကောင်းကင်မှဆင်းသက်တော်မူပြီးဒီလူပြည်မှာလွန်ခဲ့တဲ့နှစ်ပေါင်း 2,000 ကျော်တုန်းကလူစားတစ်အဖြစ်ကိုခံယူဖွားတန့်စင်တော်မူခဲ့ပါတယ်။တန်ရှင်သောအသက်တာဖြင့်အသက်ရှင်တော်မူခဲ့ပါတယ်။အပြစ်နဲ့ကင်းစင်သောယေရှုဟာအပြစ်ရှိသောသူတို့အတွက်လဝါကတိုင်မှာချိန်ခြင်းအမင်္ဂလာနဲ့အသေခံတော်မူခဲ့ပါတယ်။လူတို့ရဲ့ဖန်ဆင်းခြင်း၊ရိုက်ပုတ်ခြင်း၊အမျိုးမျိုးသောပြည့်ရဲ့ပြုခြင်းကိုခံခဲ့ပါတယ်။မျက်နာတော်ကိုတတွင်းနဲ့ထွေးကြပါတယ်။လက်သီးနဲ့ထိုးကြပါတယ်။ခေါင်းတော်ကိုကြိုလုံးနဲ့ရိုက်ကြပါတယ်။ဇူပင်နဲ့ရထားတဲ့ဥယျာဉ်ကိုခေါင်းတော်မှတင်ကြတယ်။လဝါကတိုင်မှာခြေတော်လက်တော်တို့ကိုတန်နဲ့ရိုက်ထားကြတယ်။နဘေးတော်မှာလှန်နဲ့အထိုးခံရတယ်။ခေါင်းတော်ကနေခြေဖြားအထိဒဏ်ရာဒဏ်ချက်တွေနဲ့အသွေးတော်မြတ်ယူဆခဲ့ရပါတယ်။ယေရှုဟာလဝါကတိုင်ပေါ်ကနေအမှုပြီးပြီလို့မိန့်တော်မူလျက်အသက်တော်ကိုစွန့်တော်မူခဲ့ပါတယ်။အမှုပြီးပြီလို့ယေရှုမိန့်တော်မူရမှာလူတို့ရဲ့အပြစ်ကြွေးရှိသမျှအတွက်ပေးဆက်စရာအဖိုးအခအားလုံးကိုအပြစ်အဝဆက်ပေးပြီလို့မိန့်တော်မူခြင်းဖြစ်ပါတယ်ယေရှုဟာထိုခေတ်တုန်းကအမင်္ဂလာအရှိဆုံးနဲ့သေဒဏ်ပေးခြင်းဖြစ်တဲ့လဝါကတိုင်မှာအသေခံတော်မူခြင်းဖြင့်လောကီလူသားတို့ရဲ့အပြစ်ကြွေးရှိသမျှကိုဆက်ပေးတော်မူပြီးတကြွချင်းကိုခံရပါတယ်သို့သောသုံးရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးရှင်ပြန်ထမြောက်တော်မူခဲ့ပါတယ်ယနေ့ယေရှုအသက်ရှင်တော်မူလျက်ရှိနေပြီးအသက်မုန့်ဒီဟုသောလဝါကတိုင်မှာလူတို့ရဲ့ကိုယ်စားအသေးခံအပြစ်ကြွေးဆက်ပေးတော်မူခြင်းအပေါ်မှာအမိပြုဖို့ယံလူတိုင်းကိုဖိတ်ခေါ်လျက်ရှိနေပါတယ်လေးစားရပါသောဓမ္မမိတ်ဆွေများခင်ဗျာနောင်ဘဝတေချာစိတ်ချမှုရှိပြီလားယခုဘဝမှာစစ်မှန်သောငြိမ်သက်ခြင်းနောင်ဘဝအတွက်တေချာစိတ်ချမှုအာမခံချက်ကိုအခုရရှိခြင်းပါသလားရရှိခြင်းတဲ့ဆိုရင်ယေရှုပေးကမ်းတော်မူသောအသက်မုံကိုယုံကြည်ခြင်းနဲ့လက်ခံပြတော့ရရှိနိုင်ပါတယ်။ယေရှုကလူတိုင်းကိုဖိတ်ခေါ်လျက်ရှိနေပါတယ်။ယေရှုရဲ့ဖိတ်ခေါ်တန်ကိုပြန်ပြီးဖတ်ပြပါမယ်။ယေရှုကလည်းငါသည်အသက်မုံဖြစ်၏။ငါထံသို့လာတော်သူသည်နောက်တဖန်အစာအမှုမခံရ ငါကိုယုံကြည်သောသူသည်နောက်တဖန်ရင်ငတ်မခံရငါအမှန်အကန်ဆိုသည်ကားငါကိုယုံကြည်သောသူသည်ထာဝရအသက်ကိုရ၏ငါသည်အသက်မုန့်ဖြစ်၏တင်တို့ဘိုးဘေးများသည်တော၌မာနတ်ကိုစားလျက်သေရကြ၏ကောင်းကင်မှဆင်းသက်သောအသက်မုန့်ကိုစားသောသူသည်သေခြင်းနှင့်ကင်းလွတ်၏ငါသည်ကောင်းကင်မှဆင်းသက်သောအသက်မုန့်ဖြစ်၏ဤမုန့်ကိုစားသောသူမည်သည်ကားအစင်မပြတ်အသက်ရှင်လိမ့်မည်ငါပေးသောမုန်ကလောကီသားတို့၏အသက်အဖို့အလို့ငှာစွန့်သောငါ၏အသားပေတည်းဟုမိန်တော်မူ၏ငါထံသို့လာသောသူငါကိုယုံကြည်သောသူလို့ယေရှုရဲ့မိန်တော်မူချက်ကိုအနည်းငယ်ရှင်းပြခြင်းပါတယ်ငါထံသို့လာသောသူလို့ယေရှုမိန်တော်မူရာမှာနောင်တနှလုံးသားနဲ့လာခြင်းကိုဆိုလိုပါတယ်နောင်တနှလုံးသားဆိုတာကိုလှုပ်မိခဲ့တဲ့အပြစ်လိုက်မိခဲ့တဲ့လမ်းမတွေဟာဘုရားသခင်ကိုစန့်ကျင်ပုန်ကန်ခြင်းဖြစ်တဲ့အကြောင်းနားလည်သိရှိပြီးအဲဒီအရာတွေအတွက်နှလုံးသားကြေကွဲလျက်နောက်ထပ်လုံးဝမလုတော့ပါဘူးစွန့်လွတ်တော့မယ်ဘုရားသခင်ပြညုံတော်မူမဲ့လမ်းကိုသာရှောက်လှမ်းပါတော့မယ်ဆိုတဲ့စိတ်နှလုံးပြောင်းလဲခြင်းကိုနောင်တလို့ခေါ်ပါတယ်ငါကိုယုံကြည်တော်သူလို့ယေရှုမိန့်တော်မူရမှာယေရှုကိုဘုရားအဖြစ်လက်ခံပြီးကျမ်းမာရေးစီးပွားရေးပညာရေးအတွက်ကောင်းကြီးပေးနိုင်တဲ့ဘုရားအဖြစ်ယုံကြည်ခြင်းယေရှုပြုတော်မူသောအံ့ဖွယ်အမှုတို့ကိုယုံကြည်လက်ခံခြင်းစတဲ့ယုံကြည်ခြင်းမျိုးကိုပြောနေတာမဟုတ်ပါဘူးလဝကတိုင်မှာကျွန်တော်တို့ရဲ့အပြစ်အတွက်ကျွန်တော်တို့ရဲ့ကိုယ်စားအသေးခံတော်မူသောယေရှုရဲ့လှုပ်ဆောင်ပေးချက်အပေါ်မှာအမိပြုဖို့မိန့်တော်မူခြင်းဖြစ်ပါတယ်ဥပမာထိုင်ခုံတစ်ခုပေါ်မှာကိုယ်အလေးချိန်တစ်ခုလုံးနဲ့မိခိုးထိုင်ချလိုက်ခြင်းမျိုးကဲ့သို့ကျွန်တော်တို့အပြစ်အတွက်ကိုစားအသေးခံတော်မူသောယေရှုရဲ့လှုပ်ဆောင်ပေးချက်အပေါ်မှာအမိပြုဖို့ဖြစ်ပါတယ်ယေရှုဖခင်ကလောကီလူသားတိုင်းကိုအသက်မုန့်ပေးကမ်းတာမှန်တော်လဲလက်ခံတော်သူသာရရှိနိုင်ပါတယ်ယေရှုဖခင်ပေးကမ်းတော်မူသောအသက်မုန့်ကိုယုံကြည်ခြင်းနဲ့လက်ခံရမှာဖြစ်ပါတယ်အသက်မုန့်ကိုယုံကြည်ခြင်းနဲ့လက်ခံခြင်းဆိုတာယေရှုကိုယုံကြည်ခြင်းအကြောင်းခုနရှင်းပြခဲ့တဲ့အတိုင်းလဝကတိုင်မှာသင်နဲ့ကျွန်တော်ရဲ့အပြစ်အတွက်ကိုစားအသေးခံအပြစ်ကြွေးဆက်ပေးတော်မူသောယေရှုရဲ့လှုပ်ဆောင်ပေးချက်အပေါ်မှာအမိပြုပြီးယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်မိမိနှလုံးသားထဲမှာခေါ်ဖိတ်လက်ခံခြင်းဖြစ်ပါတယ်။နောင်တနှလုံးသားနဲ့ယေရှုထံလာပြီးယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံခြင်းနဲ့ဆိုရင်စုတောင်းခြင်းဖြင့်အခုပဲယုံကြည်လက်ခံနိုင်ပါတယ်။စုတောင်းရမယ့်အချက်တွေကိုပြောပြပါမယ်။အပြစ်သားဖြစ်ကြောင်းယေရှုထံဝန်ခံပါသင်ပြုမိခဲ့တဲ့အပြစ်လိုက်မိခဲ့တဲ့လမ်းမတွေအတွက်ဝန်ချတောင်းပန်ပြော့သင်ရဲ့အပြစ်အလုံးကိုခွင့်လွှတ်ဖို့ယေရှုထံတောင်းလျှောက်ပါလဝကတိုင်မှာအသေးခံတော်မူသောယေရှုရဲ့အပြစ်ကြွေးဆက်ပေးတော်မူခြင်းဟာသင်ရဲ့အပြစ်ကြွေးဆက်ပေးခြင်းအတွက်ဖြစ်တယ်ဆိုတာဝန်ခံပြော့ယေရှုကိုသင်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်သင်ရဲ့နှလုံးသားထဲမှာကယ်ဝတ်ဖို့ခေါ်ဖိတ်လက်ခံပါနောင်တနှလုံးသားနဲ့ဘုရားသခင်ထံအပြစ်ဝန်ချတောင်းပန်ပြီးယေရှုကိုသင်ရဲ့နှလုံးသားမှာကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ဂိမ်းဝတ်ဖို့စိတ်နှလုံးအကျွဲ့မဲ့ခေါ်ဖိတ်လက်ခံရင်အပြစ်လွတ်ခြင်းနဲ့အတူနောင်ဘဝတေချာစိတ်ချမှုကိုယေရှုပေးတော်မူမှာဖြစ်ပါတယ်ဆိုတဲ့ယေရှုရဲ့ကယ်တင်ခြင်းသတင်းကောင်းကိုဝေငှလိုက်ရပါတယ်။နားဆင်နေတဲ့မိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ။